မြန်မာနိုင်ငံကဥပဒေပြုဒီလွတ်တော်နဲ့အုပ်ချုပ်တဲ့အစိုးရတို့ကြားမှာသဘောထားကွဲလွဲမှုတွေရှိနေတယ်လို့သမ္မတဦးသိန်းစိန်ကဒီကနေ့ပြောကြားခဲ့တဲ့စတင်မာလာမိန်ကွန်းမှာအတိအမှတ်ပြုပြောဆိုသွားခဲ့ပါတယ်။ဒါအပြင်25နှစ်ပြည့်ခဲ့ပြီဖြစ်တဲ့1988လူမှုအုံကြွမှုကြီးကနေနိုင်ငံရေးသမိုင်းအတွက်အရေးကြီးတဲ့သင်ခန်းစာတွေကိုလည်းရနိုင်ခဲ့တယ်လို့ပြောကြားသွားပါတယ်။ဒီလိုသမရရဲ့မိန်ကွန်းပေါ်တုံးသက်ချက်တွေနဲ့အတူအပြည့်အစုံကိုရန်ကုန်ခြေဆိုင် VOA သတင်းတော်ကိုအောင်ရဲမောင်မောင်ကဆက်ပြီးပြပြပါမယ်ရှင်
။ဒီကနေ့စတေမာလာတရက်နေ့မှာသမရဦးသိန်းစိန်ကရေဒီယိုပေါ်ကနေနိုင်ငံတော်ကိုလက်ဆင့်မိန်ကွန်းပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်လအတွင်းမှာနိုင်ငံတော်အခြေအနေကိုရှင်းပြခဲ့တဲ့သမရဦးသိန်းစိန်ရဲ့မိန်ကွန်းထဲမှာဒီတစ်လထူးခြားတာကအစိုးရနဲ့လွှတ်တော်အကြားမှာသဘောထားကွဲလွဲမှုတွေရှိနေတယ်ဆိုတာကိုအတိအမှတ်ပြုပြောကြားခဲ့ပါတယ်။နိုင်ငံရဲ့သဘောထားကွဲလွဲမှုတွေကိုလက်ခံနားလည်ပြီးတော့ဆွေးနွေးညှိနှိုင်းမျှတတာအပြည့်အယူလုပ်ကြဖို့သမရကသူ့ရဲ့မိန်ကွန်းထဲမှာတိုက်တွန်းထားပါတယ်။အစိုးရနဲ့လွှတ်တော်အကြားမှာအပြိုင်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြေကြေပြန့်ပြန့်ထွက်နေချိန်မှာပဲအတိအမှတ်ပြုပြောဆိုခဲ့တာလည်းဖြစ်ပါတယ်
။အုပ်ချုပ်ရေးမှန်တိုင်းနဲ့ဥပဒေမှန်တိုင်းတို့အကြားလက်တော်ဖြစ်ပွားနေတဲ့နိုင်ငံရေးပုတ်တိုက်မှုတွေကလည်းပြုပြင်ပြောင်းလဲကာလမှာကြုံတွေ့ရမယ်သဘာဝကျတဲ့ကိစ္စရများပဲဖြစ်ပါတယ်။ဒီနေရာမှာဘယ်သူမှန်တယ်ဘယ်သူမှားတယ်ဆိုတာပုတ်တိုက်နေမှုတွေကနေသင်ခန်းစာများရယူသွားရမှာဖြစ်ပါတယ်။အနာဂတ်မှာပုံမကောင်းမွန်တဲ့စစ်စနစ်တွေနှိမ့်နာသက်တွေဆက်သွယ်ပုံစံတွေနဲ့နှိမ့်နိုင်အဖြစ်ထုတ်ခြင်းဆိုတာတွေဖြစ်ပေါ်လာအောင်ပုံစံချနိုင်လို့ဆိုတဲ့ကိစ္စရကပိုအရေးကြီးတယ်လို့ရှုမြင်ကြရမှာဖြစ်ပါတယ်။ဒီလိုရှုမြင်နိုင်မှသာကျွန်တော်တို့တွေရယူပိုင်ဆိုင်လို့တဲ့ဒီမိုကရေစီစနစ်ကိုအခြေခံတဲ့အုပ်ချုပ်ရေးမှန်နိုင်တဲ့ဥပဒေပြည်ပြည်မှန်နိုင်ကြကောင်းမွန်မှန်ကန်တဲ့အပြန်အလှန်ထိန်းချုပ်မှုတွေကိုခိုင်မာစေမှာပဲဖြစ်ပါတယ်။
ဒီလိုအပြည့်မှုတွေဟာတိုင်းပြည်တိုးတက်ဖို့အတွက်ဆိုရင်တော့ပြဿနာမရှိပေမဲ့ပုံမှန်မဟုတ်တဲ့အပြည့်မှုတွေဆိုရင်တော့မကောင်းဘူးလို့မြန်မာနိုင်ငံလေးလာသုံးသက်သူဒေါက်တာရေမျိုးသိန်းကသုံးသက်ပြောကြားပါတယ်
။ကျွန်တော်ကတော့ဗျာကျွန်တော်မြင်ရတော့ဟိုထဲမှာဗျာလွတ်တော်နဲ့အစိုးရရဲ့အပြည့်မှုရှိတယ်ဆိုတာကိုကျွန်တော်မြင်ရတော့ဟိုအပြည့်မှုဟာတကယ်ပေါ့ဗျာဟိုဒီမိုကရက်တစ်နေချာတော့တကယ်ဟိုโอ้สิมันเนี่ยอ้าใจมุဆိုရင်တော့ဒါတိုင်းပြည်တဲ့လူမျိုးအတွက်နောက်ဒီဒီမိုကရေစီအပြောင်းလဲအတွက်ကိုဟိုအားကောင်းတယ်လို့ပြောလို့ရပါတယ်ဗျာဟိုပလန်တစ်ခုနဲ့ပေါ့လေเนาะဟိုစနစ်တကျလုံယူထားတဲ့အားใจမှုမျိုးဖြစ်နေလို့ရှင့်တော့ဒါရေရှည်မြန်မာနိုင်ငံကြီးအပြောင်းလဲအတွက်အကျိုးတက်ကိုအဆိုးဖြစ်နိုင်တယ်လို့ကျွန်တော်ပုံမြင်တယ်ဗျာ
ပြည်သူ့တော်ဥက္ကဋ္ဌသူရဥရွှေမန်းကလည်းပြည်ထောင်စုတော်နာယကတာဝန်ယူပြီးတဲ့နောက်မီဒီယာတွေနဲ့တွေ့ဆုံပွဲမှာအုပ်ချုပ်ရေးနဲ့ဥပဒေပြုရေးမှန်တိုင်တွေဟာသဘောတဘာဝမတူတဲ့အတွက်ကြောင့်အပြည့်မှုတွေရှိနေတာဖြစ်တယ်လို့ပြောဆိုခဲ့မှုပါတယ်။အခုအခြေအနေတွေဖြစ်နေချိန်မှာပဲသမရဦးသိန်းစိန်နဲ့ပြည်သူ့တော်တရားဥပဒေစိုးမိုးရေးနဲ့တင်ငြိမ်ရေးကြိုင်းကော်မတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့ဟာမနေ့ကဩဂုတ်လ31ရက်နေ့မှာလည်းတည်တံတွေ့ဆုံခဲ့ကြပါတယ်။တိုင်းပြည်မှာအရေးပါတဲ့ခေါင်းဆောင်နှစ်ယောက်တွေ့ဆုံမှုမှာဘာတွေပြောဆိုခဲ့တယ်ဆိုတာကိုတော့နှစ်ဖက်အဖွဲ့အစည်းတွေကထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။မြန်မာနိုင်ငံရဲ့လိလသုံးသက်သူတချို့ကတော့လွတ်တော်နဲ့အစိုးရအဖွဲ့ကြားအပြည့်မှုတွေရှိနေတာနဲ့ပတ်သက်ပြီးတော့တမန်တော်နဲ့ဒေါအောင်ဆန်းစုကြည်တို့ဆွေးနွေးပုံရတယ်လို့သုံးသက်နေပါတယ်။တရားဥပဒေစိုးမိုးရေးမှာအရေးကြီးဆုံးဖြစ်တဲ့တရားစီရင်မှန်တိုင်းကိုလည်းလွတ်လပ်ပြီးအားကောင်းခိုင်မာလာအောင်ကြိုးပမ်းဆောင်ရွက်သွားဖို့လည်းနိုင်ငံတော်တမန်တော်ကသူ့ရဲ့မိန့်ခွန်းမှာထွက်သွင်းပြောဆိုခဲ့ပါတယ်။ဒီမိုကရေစီစနစ်ကိုတောင်းဆိုခဲ့တဲ့1988လူမှုအုံကြွမှုရှစ်လေးလုံးအရေးတော်ပုံကြီးရဲ့ငွေရုနှစ်ပတ်လည်အခမ်းအနားကျင်းပနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းတမန်တော်ဦးသိန်းစိန်ကဒီကနေ့ပြောကြားခဲ့တဲ့လာစဉ်မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။
68ခုနှစ်လူမှုလှုပ်ရှားမှု25နှစ်ပြည့်အခမ်းအနားဆိုရင်ကျွန်တော်တို့နိုင်ငံရေးသမိုင်းအတွက်အရေးကြီးတဲ့သင်ခန်းစာများရယူနိုင်တဲ့ကိစ္စတစ်ခုဖြစ်ပါတယ်ဒီလိုကျင်းပနိုင်ခြင်းဟာမိမိတို့နိုင်ငံရေးဖြစ်စဉ်မှာရခင်ကာလများကမရရှိဘူးတဲ့သဘောထားမတူညီသူများအတူလက်တွဲလှုပ်ဆောင်နိုင်တဲ့ဆိုတော့နိုင်ငံရေးရည်ကြီးမှုတရားကိုတက်လှမ်းနိုင်ခဲ့ခြင်းပဲဖြစ်ပါတယ်ဒီတလန်းနိုင်မှုကိုကျွန်တော်အနေနဲ့အတိအမှတ်ပြုအလေးထားကြောင်းကိုလည်းတစ်ဆက်တည်းပြောကြားလိုပါတယ်
။တမရဦးသိန်းစိန်ကရှစ်လလုံးအရေးတော်ပုံ25နှစ်ပြည့်ငွေရုကိုအတိအမှတ်ပြုတယ်လို့ပြောဆိုခဲ့တဲ့နေရာမှာနိုင်ငံရေးဖြစ်စဉ်မှာအရင်ကာလတွေမှာမရှိဘူးတဲ့သဘောထားမတူညီသူများအတူလက်တွဲလှုပ်ဆောင်နိုင်တယ်ဆိုပြီးပြောဆိုခဲ့တဲ့အပေါ်မှာ88ညဉ့်ညဉ့်နဲ့ပွန်လင်းလူမှုအဖွဲ့အစည်းကခေါင်းဆောင်တဦးဖြစ်တဲ့ကိုကျင်မီကအခုလိုမှတ်ချက်ပေးပါတယ
်။မတူညီတဲ့အဖွဲ့အစည်းဆိုတာယနေ့အချိန်ထိကိုကောက်မယ်ဆိုရင်ဘာပေါ်မှာအမြင်မတူတာလဲဆိုတာကိုပြန်ဆန်းစစ်ဖို့လိုလာတယ်။အဲ့ဒါပါလဲဆိုတော့ဒီကံပြေဝတဲ့ဒီမိုကရေစီနဲ့ကျန်တဲ့ဒီမိုကရေစီအမြင်မတူဘူးလားဆိုတာပေါ့နော်အဲ့ဒါအဲ့ဒီမတူညီတဲ့အင်အားစုဆိုတာယနေ့ချိန်ပြီလားဆိုတော့ဒါဒုတိယပိုင်းကိုကျွန်တော်စဉ်းစားကြည့်တာဒါပေမဲ့လည်းကျွန်တော်မြင်တာကတော့အဲ့ဒီမတူညီတဲ့အပေါ်မှာကျွန်တော်တို့ကဟိုဘာမှပြောကြမပြီးငကိုတွေကလည်းကျွန်တော်တို့ကတော့ဒီမိုကရေစီဆိုတဲ့ဘောကဟလာ diverse and unity, unity and diverse support sound of it. Who the Tamaya Mingo, culture to Genaro, the Magica, Alam, Chileon, the movie, Yellow, Yuta, Tima Gura, General Chuzo, today. Now, Julia Niaro, the Lubin Pedana Pinivy, a jump at the knee, Tongcha, and Nivia, a Loma Chibu, Alla Tuzon Swinning Hina, a Pishare, Aloha Lane, Alla Yadaban Tian, a Pimu, Jan and Ezra, any mindset chain water solution of that general one thousand.
Tamara, they sing, I do Tamara, the Dan Yuhara Kalama, Birinia Yabu, Pidiria Lumu Boa, Siva Dota, Kamunabu. Now, Nugget, Musa did it about common beers on the Bori by Saint Najabu Dre. The same mess of any deluge, the Ramming Onema, Amakam Piosu Dabakmia.